အမေရိကန်ပြည်ထောင်စုကအဓိကနိုင်ငံရေးပါတီကြီးတွေရဲ့သမ္မတလောင်းတွေကိုအများပြည်သူမသိရတဲ့အလျို့ဝဲအချက်လက်တွေအပါအဝင်အမျိုးသားလူမျိုးရေးဆိုင်ရာအခြေအနေတွေကိုဥပဒေအရအစိုးရအနေနဲ့အသိပေးပြောပြရတယ်လို့သမ္မတဘရက်ကိုဘာမှကပြောပါတယ်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးကိုအဲ့ဒီလိုအသိပေးပြောပြရတာပါဒေါ်နယ်ထရမ့်ဟာသမ္မတတော်ဝန်ထမ်းဆောင်မှုအရေးချင်းမပြည့်မီဘူးလို့သမ္မတဥပမာကပြောထားတာပါပြီးကြတဲ့နေ့မဲဆွယ်စည်းရုံးပွဲတွေအတွင်းမစ္စတာထရမ့်ဟာမိန့်ခွန်းတွေပြောတဲ့အခါကျူတင်ပြင်ဆင်ထားတဲ့အတိုင်းမပြောဘဲရုပ်တရက်ပြောပြလိုက်တာမျိုးတွေရှိခဲ့ပါတယ်။သူပြောခဲ့တာတွေကတချို့ကိုပုံမှန်ထက်ပွင့်လင်းလွန်းနဲ့ဒါမှမဟုတ်အမေရိကန်ကတခြားထင်ရှားသူတွေကိုဝေဖန်နေဆိုပြီးညင်ကြတာတွေရှိပါတယ်။ဒီအချက်ကြောင့်အမျိုးသားလူမျိုးရေးဆိုင်ရာအသိပေးပြောဆိုတာကနေသူရလာတဲ့အချက်လက်တွေကိုထရမ့်ကဘယ်လိုကင်တွယ်လို့ဆောင်မလဲဆိုတာပေါ်စိုးရိမ်တာတချို့ရှိလာတာပါ။သမရဖြစ်ချင်တယ်ဆိုရင်တော့သမရတယောက်လိုပြုမှုလို့ဆောင်ကြရမှာဖြစ်တယ်ဆိုလိုတာကအမျိုးသားလူမျိုးရေးဆိုင်ရာအသိပေးပြောဆိုချက်တွေကိုရယူနိုင်ရမယ်။ပြီးရင်ရှောက်ဖြန့်တာမျိုးမလုပ်ရဘူးလို့ကျော်တာဘေးနေကပန်တဂွန်စစ်ဌာနချုပ်မှာသတင်းတောက်တွေကိုသမရဥပမာကပြောပါတယ်။သမရလောင်းတွေကိုအခုလိုအသိပေးပြောဆိုတာရဲ့အဓိကရည်ရွယ်ချက်ကရွေးကောက်တင်မြှောက်ခံရတဲ့သမရဟာဒီမိုကရက်ပဲဖြစ်ဖြစ်ရီပက်ဘလီကန်ပဲဖြစ်ဖြစ်ဘာမှကြိုတင်ပြင်ဆင်ထားတာမရှိဘဲသမရတော်ဝန်ထမ်းဆောင်ရတာမျိုးမဖြစ်စေဖို့ပါပဲလို့မစ္စတာဥပမာကပြောပါတယ်။